မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့ဂျာမနီနိုင်ငံကအပြုသဘောဖြစ်နေရှုမြင်တယ်လို့အတွင်ကူးပြောင်းရေးကာလဟာထင်ရတာထက်ပိုပြီးကြာမြင့်တက်ပြီးမဲ့ဖြစ်မြောက်အောင်လှုပ်ဆောင်ရမှာဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာဂျာမန်သံအမတ်ကပြောပါရယ်မြန်မာနိုင်ငံရဲ့အခြေအနေကိုဂျာမနီနိုင်ငံရဲ့အတွင်ကူးပြောင်းရေးကာလတုန်းကနဲ့နှိုင်းယှဉ်ပြီးတော့မြန်မာနိုင်ငံဆိုင်ရာဂျာမန်သံအမတ်ခရစ်စတန်လူဝီဗေဗာလော့ချ်က VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါကင်ဆိုဝင်းနဲ့တွေ့ဆုံမေးမြန်းရမှာပြောဆိုသွားတာပါအပြည့်စုံကိုနားဆင်နိုင်ပါပြီရှင
်မင်္ဂလာပ
ါမင်္ဂလာပါ
First of all, I would like to know
မြန်မာနိုင်ငံရဲ့ရွေးကောက်ပွဲလွန်ကာလအပေါ်မှာဂျာမနီနိုင်ငံရဲ့အမြင်သုံးသပ်ချက်နဲ့ညွှန်မှန်းချက်တွေကိုသိပါရစေရှင
် Well, we have a bit of experience ourselves. We had a German unification 25 years ago, so we know that transition periods are usually longer than expected.
လုံခဲ့တဲ့25နှစ်လောက်ကကျွန်တော်တို့ဂျာမနီနိုင်ငံမှာပြန်လည်ပေါင်းစည်းတွေလုပ်ခဲ့ကြတဲ့အကြောင်းပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်လို့အတွေ့အကြုံတွေရှိပါတယ်ပြည်ပြင်ပြောင်းလဲရေးဟာထင်ရတာထက်လည်းပိုပြီးတော့ကြာတတ်ပေမဲ့လည်းဖြစ်မြောက်အောင်တော့လုပ်ကြရမှာပါကျွန်တော်တို့ကအပြုသဘောရှုမြင်ပါတယ်ရွေးကောက်ပွဲဖြစ်မြောက်အောင်ကျင်းပခဲ့တဲ့သမရအပါအဝင်အစိုးရအဖွဲ့ကိုလည်းချီးကျူးရမှာပါဒေသတွင်းမှာရောနိုင်ငံတကာမှာပါပြဿနာတွေနဲ့ရင်ဆိုင်နေရတာကြောင့်ဒီလိုပြည်ပြင်ပြောင်းလဲကာလမှာငြင်းငြိမ်ချမ်းချမ်းနဲ့ရွေးကောက်ပွဲကျင်းပနိုင်တာဟာအောင်မြင်မှုတစ်ခုလို့ပြောရမှာပါကမ္ဘာနဲ့မှာဖြစ်ပွားနေတဲ့စစ်ပွဲတွေအကြမ်းဖက်မှုတွေကြောင့်ဒီအောင်မြင်မှုဟာတိတ်ပြီးတော့အတိမတ်ပြုမခံရသလိုဖြစ်နေပါတယ်ကျွန်တော်တို့အနေနဲ့တော့ရွေးကောက်ပွဲဖြစ်မြောက်အောင်ကျင်းပပေးတဲ့အတွက်မြန်မာအစိုးရကိုဆက်လက်ပြီးတော့ကူညီထောက်ပံ့ပေးသွားမှာပါ
Now the incoming government is going to face the challenges
အခုအစ်တက်လာမဲ့ဒီ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အစိုးရတဲ့အနေနဲ့စိန်ခေါ်မှုတွေအများကြီးနဲ့ရင်ဆိုင်ရမယ်ဆိုတာအများသိကြပါတယ်ဒီလိုစိန်ခေါ်မှုတွေကိုဂျာမနီနိုင်ငံနှစ်နိုင်ငံပြန်လည်ပေါင်းစည်းရေးတုန်းကလည်းဒီလိုစိန်ခေါ်မှုတွေအများကြီးနဲ့ရင်ဆိုင်ခဲ့ရမှာပါဒီတော့ဒီဂျာမနီနိုင်ငံရဲ့အတွေ့အကြုံနဲ့ပတ်သက်ပြီးတော့အခုအစ်တက်လာမဲ့အစိုးရတဲ့အနေနဲ့ဒီမြမငင်းချမ်းရေးလုပ်ငန်းစဉ်ကိုဘယ်လိုဆက်ပြီးတော့လုပ်သွားရင်ကောင်းမလဲလို့အကြံပေးချင်ပါလေရှင်
I think it will go gradually, but you have to use lots of capacities who are there, built up in the old administration, also on the civil servants and expert level. You can't do without this.
I'm not going to be able to do this. I'm not going to be able to do this. I'm not going to be able to do this. I'm not going to be able to do this. I'm not going to be able to do this.ကျွန်တော်တို့ဂျာမနီနိုင်ငံအနေနဲ့ကူညီနိုင်တဲ့မြောက်ကူညီချင်ပါတယ်ဥပမာပြောရရင်လွတ်တော်နှစ်ရက်စလုံးမှာအစ်စ်ဝင်ရောက်လာမယ်ကိုယ်စားလှယ်တော်တော်များများဟာပထမဦးဆုံးအခြေလွတ်တော်မှာတာဝန်ထမ်းဆောင်ကြရမှာပါနိုင်ငံရေးအတွက်ကြောင့်လည်းနည်းနေတယ်ဒါကြောင့်အမတ်တွေအပါအဝင်အချုပ်ရေးပိုင်းမှာတာဝန်ထမ်းဆောင်ကြမဲ့သူတွေအတွက်အရေးချင်းမြင့်တင်တဲ့သင်တန်းတွေပို့ချပေးဖို့အတွက်ကျွန်တော်တို့ကမ်းလှမ်းထားပါတယ်သူတေသနာပြုလုပ်တာတွေအချုပ်ရေးနဲ့ဤပညာပိုင်းဆိုင်ရာတွေမှာကူညီတွေပေးလိုပါတယ်နောက်ပြီးတော့ Federal Senate နဲ့ပတ်သက်ပြီးဆွေးနွေးမှုတွေလည်းရှိနေပါတယ်နမူနာအနေနဲ့အမေရိကန်ပြည်တော်စုဂျာမနီနဲ့မလေးရှားနိုင်ငံတို့ရဲ့ဖက်ဒရယ်စနစ်တွေဖြစ်ပါလေ။မြန်မာနိုင်ငံအနေနဲ့ဒါတွေကိုကူယူပြီးတော့ကျင့်သုံးလို့တော့မရပါဘူး။ကိုယ်နိုင်ငံနဲ့တင့်တော်မဲ့အပိုင်းတွေကိုရွေးချယ်ပြီးတော့ကျင့်သုံးရမှာပါ။ဂျာမနီနိုင်ငံအနေနဲ့အတတ်နိုင်ဆုံးကူညီသွားမှာပါ။မြန်မာနိုင်ငံအတွက်အသင့်တော်ဆုံးဖြစ်မဲ့ဖက်ဒရယ်စနစ်ကိုကိုယ်တိုင်ရွေးချယ်သွားရပါလိမ့်မယ်။
ကျေးဇူးအများကြီးတင်ပါတယ်
။ Thank you ma'am.